ာဆီယံရဲ့ပူးပေါင်းစည်းမှုတူညီတဲ့အခွင့်အလမ်းတွေနဲ့ဆန်း၍ပြည့်ဝတဲ့ဒေသအဖြစ်ရှိရှိပြီးကြံကပ္ပနိုင်ငံတွေနဲ့ဆက်သွယ်နိုင်မဲ့ဆက်သွယ်ရေးမဟာစီမံကိန်းတရက်အကောင့်ထဲပေါ်ဖို့မြန်မာသမ္မတဦးသိန်းစိန်ကတိုက်တွန်းလိုက်ပါတယ်။အာဆီယံဒေသတွင်နျူကလ িয়ার ကိမဲ့ရေးနှီးလန်းတွေကိုလည်းအာဆီယံနိုင်ငံခြားရေးဝန်ကြီးတွေညှိနှိုင်းနိုင်ခဲ့ကြပါတယ်။58ကြိမ်မြောက်အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကျင်းပရာနေပြည်တော်ကနေဒေါခင်ဆိုးဝင်းကသတင်းပေးပို့ထားပါတယ်ရှင်။
ကောင်းပါပြီရှင်။အာဆီယံဒေသတွင်းနဲ့ကမ္ဘာတခြားနိုင်ငံတွေအကြားဆက်သွယ်ရေးမဟာစီမံကိန်းကြီးတစ်ရပ်ကိုမဖြစ်မနေထူထောင်ဖို့အရေးကြီးတယ်လို့မြန်မာသမ္မတဦးသိန်းစိန်ကတိုက်တွန်းလိုက်ပါတယ်။58ကြိမ်မြောက်အာဆီယံနှစ်ပတ်လည်နေ့အခမ်းအနားနဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးဖွင့်ပွဲအခမ်းအနားမှာသမ္မတဦးသိန်းစိန်ကအဖွင့်မင်ကွန်းပြောကြားရင်းအခုလိုတိုက်တွန်းလိုက်တာပါ။
အာဆီယံနိုင်ငံအခြေအနေမှာလည်းအာဆီယံနဲ့ကြံကမ္ဘာနိုင်ငံများအကြားမှာလည်းချုံးမှုစွာဆက်သွယ်နိုင်မယ်။အာဆီယံဆက်သွယ်ရေးမဟာစီမံကိန်းကိုမဖြစ်မနေအကောင့်တဲပေါ်ကြောက်ဖို့ဖြစ်ပါတယ်။ဒီစီမံကိန်းမှာရုပ်ဝတ္ထုအခြေခံအဆောက်အုံများဆက်သွယ်မှုပြည်သူများအချင်းချင်းဆက်သွယ်မှုနဲ့အပေါ်ဆီဆိုင်ရာအချင်းချင်းဆက်သွယ်မှုများပါဝင်ပြီးဒီစီမံကိန်းကိုအကောင့်တဲပေါ်ဖို့ဝေကြီးလိုအပ်ချက်များစွာရှိတဲ့အစိုးရအချင်းချင်းစည်းမျဉ်းများလာဖြစ်စေနိုင်ငံတကာဘဏ္ဍာရေးအဖွဲ့အစည်းများကဖြစ်စေရရှိအောင်ကြိုးပမ်းကြရမှာဖြစ်ပြီးပြည်သူပိုင်ကဏ္ဍနဲ့ပုဂ္ဂလိကကဏ္ဍကြားပူးပေါင်းဆောင်ရွက်မှုကဝေကြီးရရှိအောင်ဆောင်ရွက်ပြီးဦးစားပေးအောင်တဲ့ပေါ်ကြောင်းဖြစ်ပါတယ်
။အာဆီယံအသင်းကြီးအနေနဲ့ကမ္ဘာတဝန်းရင်ဆိုင်နေရတဲ့ဥရုယာသီဖောက်ပြန်မှုကြောင့်ဖြစ်ပေါ်လာတဲ့သဘာဝဘေးအန္တရာယ်ကြောက်ရွံ့မှုတွေကိုကြိုတင်ကာကွယ်ဖို့အတွက်ပူးပေါင်းဆောင်ရွက်ကြပါရန်လည်းတိုက်တွန်းလိုက်ပါတယ်။ဘာသာရေးနဲ့လူမျိုးရေးမုန်းနှီးမှုအာဃာတတရားတွေအစိုးရမှုတွေရဲ့နောက်ွယ်ကအကြောင်းတရားတွေကိုဖော်ထုတ်ဖို့လိုအပ်တယ်လို့လည်းသမရဦးသိန်းစင်ကအခုလိုတိုက်တွန်းပါတယ်
။အဘာကြီးကိုရင်းစားပါရအဘာပြောစီရန်အတွက်ဘာသာရေးလူမျိုးရေးတွေမှာရင်းနှီးစွာတူရှင်တွဲနေတိုင်းကိုအားသာတာမျှတမှုတိခံစင်ကမြင့်တင်မှုတွေကိုအလေးထားဆောင်ရွက်ပွားကြမှာဖြစ်ပါတယ်။အစွန်တရားများကိုရှောင်ရှားပြီးငြိမ်းချမ်းစွာလူတိုင်းတို့မှုမြစ်တာစေတနာစိတ်ထားကိုပွမ်းမှုစေရမှာဖြစ်ပါတယ်။အချိန်တည်းမှာဒီဝါရမများထုံးထွန်းလာမှုရဲ့နောက်ပိုင်းအကြောင်းအရာများကိုလေ့လာဖော်ထုတ်ဖြည့်ရှင်းပေးသွားကြမှာဖြစ်ပါတယ်
။ဒီကနေ့ကျင်းပတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာအရှိတောင်အာရှဒေသနျူကလ িয়ার လက်နက်ကင်းမဲ့ရေးဆုံစာချုပ်ကော်မရှင်အစည်းအဝေးတရက်ကိုလည်းကျင်းပခဲ့ပါတယ်။အဲ့ဒီအစည်းအဝေးကနေကော်မရှင်အဖွဲ့ဝင်အာဆီယံနိုင်ငံသားရေးဝန်ကြီးတွေကနေစာချုပ်ရဲ့ပရိုတိုကောလုံထုံးလုံကြီးကိုနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံတွေကချင်းကျက်ထားတာမရှိဘဲနဲ့လက်မှတ်ရေးထိုးနိုင်ရေးအတွက်အဲ့ဒီနိုင်ငံတွေနဲ့ဆက်လက်ထိတွေ့ဆက်ဆံသွားဖို့အစီအမြင်တန်တမန်ကြီးတွေကိုတာဝန်ပေးရလိုက်တယ်လို့အင်းရှင်မြန်မာနိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်လိုက်ပါတယ်။တစ်ဆက်တည်းမှာပဲအာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့မျက်နှာစုံကြီးအစည်းအဝေးအာဆီယံနိုင်ငံသားရေးဝန်ကြီးတွေနဲ့အာဆီယံအစိုးရချင်းဆိုင်ရာလူ့အခွင့်အရေးကော်မရှင်ကိုယ်စားလှယ်တွေရဲ့အစည်းအဝေးနဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အလွတ်တဘောအစည်းအဝေးတွေကိုလည်းကျင်းပခဲ့ပါတယ်။ဩဂုတ်လ10ရက်နေ့တနင်္ဂနွေနေ့မှာကျင်းပမယ့် ARF ကအာဆီယံဒေသတွင်းလူညုံရေးဆိုင်ရာနှီးနှောဖလှယ်ပွဲကိုမြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးရီဆွန်ယုံနဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်မဲ့ကိစ္စနဲ့ပတ်သက်လို့မြန်မာပြန်ကြားရေးဝန်ကြီးဦးရဲထွတ်ကအခုလိုအတည်ပြုပါတယ်
။မြောက်ကိုရီးယားကတော့ငကိုတဲကသူက ARF အဖွဲ့ဝင်ပဲပေါ့။ဒါပေမဲ့ဒီအချိန်မှာတော့သူလာတက်မယ်ဆိုရင်ကျွန်တော် ARF မှာလည်းအဓိကထားဆွေးနွေးတဲ့ထက်မှာလည်းဒီကိုရီးယားကျွန်းဆွယ်တည်ငြိမ်အေဂျင်စီနဲ့ကိုရီးယားကျွန်းဆွယ်မှာလူမျိုးကိမဲ့ဇုံဖြည်ကိစ္စတော့ဒါ ARF ဘောင်တဲ့နေအများဆုံးဆွေးနွေးနေတာပေါ့ဆိုတော့အာဆီယံနဲ့အဲ့ကိစ္စတွေထောက်ခံထားတဲ့ဖြစ်တဲ့ကြောင့်မလို့ဒီ ARF မှာတော့သူတို့ ਨੇ ဒီကိစ္စတွေပြောပြလိမ့်မယ်လို့ထင်ပါတယ
်မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးရီဆွန်ယွန်တက်ရောက်မဲ့ ARF ကိုအာဆီယံဒေသတွင်းလုံခြုံရေးနှီးနှောဖလှယ်ပွဲကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီတို့လည်းတက်ရောက်မှာဖြစ်တဲ့အတွက်အဲ့ဒီအစည်းအဝေးကိုနိုင်ငံတကာကနေအထူးအာရုံစိုက်ပြီးတော့စိတ်ဝင်တစားစောင့်ကြည့်နေကြပါတယ်ရှင်